ိုင်းနိုင်ငံဘန်ကောက်မြို့တော်ရဲ့မြောက်ဘက်ကီလိုမီတာ100လောက်မှာရှိတဲ့ပတုံထာနီမြို့နယ်ကပလတ်စတစ်ပစ္စည်းအဟောင်းတွေကိုတန့်စင်တဲ့ဆက်ယုံတစ်ခုထဲမှာရောင်းစားခံထားရတဲ့မြန်မာနိုင်ငံသား26ဦးတို့ကိုကယ်ဆယ်နိုင်ခဲ့ပါတယ်ထိုင်းဆိုရလူကုန်ကူးမှုတိုက်ဖျက်ရေးအဖွဲ့တွေနဲ့အတူထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ကပူးပေါင်းကယ်တင်ခဲ့ကြတာပါထိုင်းချေဆိုင် VOA သတင်းတောက်မအေးအေးမှကသတင်းပေးပို့ထားပါတယ်ရှင
်ထိုင်းနိုင်ငံထဲကိုလူပွဲစားတွေကအလောက်ကန်ကောင်းတွေရမယ်ဆိုတဲ့မလုံးနေနဲ့ဖျားသုံးစုဘကိုးရန်ကုန်ဘီလင်းကြိုက်ထူစတဲ့နေရာအသီးသီးကနေလာကြတဲ့မြန်မာနိုင်ငံသား20ကျော်ကိုနိုဝင်ဘာလ10ရက်နေ့ညပိုင်းမှာပဲထိုင်းနိုင်ငံရဲ့လူကုန်ကူးမှုတိုက်ဖျက်ရေးရဲတွေရဲ့အကူအညီနဲ့ကယ်တင်နိုင်ခဲ့ကြောင်းထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ရဲ့ဒါရိုက်တာဦးကျော်တောင်းကဆိုပါတယ်
။ဗမာကစုစုပေါင်း26ယောက်ကြာ10ယောက်အမက16ယောက်စုသားဝင်သားချင်းတတိယတို့ကမွင်းနဲ့ချန်တီမွင်းနဲ့ပါညာကဆိုပြီးတော့ရေးကား10ကြီးနဲ့ရေးအင်အားကို40လောက်ကိုသုံးတာ။ဒီမနေ့ကရင်းနှီးရောက်လာပြီးတဲ့ဒီလောက်ရောနေပေါင်းဝင်ကိုဓာတ်ပုံလိုက်ရတဲ့တဲ့မှာလက်နဲ့ရှိသေးလို့သတင်းရတဲ့အတွက်ဒီနေ့ရေးတဝက်လောက်မှာအချိန်ကြီးကြီးတွေပါတယ်ဝတ်ထားတယ
်ပလတ်စတစ်ပစ္စည်းအဟောင်းတွေကိုတန့်စင်နဲ့စက်ရုံဖြစ်ပြီးပထုံထာနီမြို့နယ်တဲ့ကရွာတရမှာရှိတာပါစက်ရုံမှာရောင်းစားခံရတဲ့မြန်မာတွေကိုဖက်ပြင်းမာကိုစိုးရိမ်ပြီးစက်ရုံပတ်လည်တဝိုက်မှာလျှက်စစ်တပ်အားများလွတ်ထားတယ်လို့လည်းအလို့သမားတွေကဆိုပါတယ
်ဒီလက်ဖြာသူမထွက်ပြီးအောင်ပါနော်ထွက်ပြီးလို့ဆိုရင်လက်စင်ထိပြီးတော့လက်ဖြာတော့ဝင်းကျင်မှာအကုန်လုံးလွတ်ထားတာလက်ရှိစီတာကအဖေးအောင်အဲ့ဒီအဖေးအောင်တစ်ထီလို့ဆိုရင်လက်စစ်လိုက်တယ်အဲ့မီကျိုးအနီကိုထီလို့ဆိုရင်လက်စစ်မလိုက်ဘူးအဲ့လိုမျိုးသူကလောက်လာတာခြံစည်းကိုပပတ်လဲတွေ့ရတာညကျွန်တော်တို့ဒီအခန်းဘေးမှန်တဲ့ညကိုတွေ့ဒီ YouTube ကနေမင်းမချောက်ဘူးဖတ်ပြီးမှဆိုရင် short လိုက်တာပေါ့အဲ့လိုမျိုးသူထားလာတာဒီအောင်ကကြာလာပြီးကိုဘူးဆက်ရုံကြီးကနေအမိုင်းရုံကြီးကတာဝဲဒီအမိုင်းအစော်တွေကိုရန်နဲ့ကိုရီယူယူရယူရခါကျန်သူဆက်နေပြန်ကြဲတာကြာကြာနေတော့လူကလုံးမနိုင်ဘူးဖျားမယ်နားမယ်ဟိုဖျားလို့နားလို့သမန်နာလို့ဆိုရင်လည်းတရက်စဖြတ်တာ
ရဲတွေကတော့တန်ဆူကျိုးတွေချာမှာလျှက်စစ်စည်းရဲ့ကျိုးများကိုစစ်ဆေးမှုများလုပ်ခဲ့တယ်လို့လည်းကယ်ဆယ်ရေးလှုပ်ဆောင်သူတွေကဆိုပါတယ်ပြန်လွတ်လာသူတွေကအမျိုးသမီးတူကတော့အခုလိုပြောပြပါတယ
်ဘယ်မှလည်းမတွားရဘယ်မှလည်းမထွက်ရဘူးပေါ့နော်အဲ့လိုမျိုးလည်းဖြစ်တော့ပေါ့အချုပ်ချင်တယ်ပေါ့နော်တရက်နာလို့ရှိရင်နေရက်စဖြတ်မယ်လို့ပြောတယ်ပေါ့နော်ဒီမှာတို့6ပေါ့မျိုးမျိုးပေါ့နော
်ပြန်လွတ်လာကြသူတွေဟာပွဲစားတွေရဲ့လိင်ညာရောင်းစားတာကိုခံခဲ့ရပြီးတော့ပိတ်လောင်ခံထားခဲ့ရတယ်လို့ဆိုပါတယ်
သမီးတို့ရောက်လာတာကနက်နက်ဒီယုံဆိုလို့ခေါ်လာတာအခုလာတာအမှားကြောက်တဲ့ယုံမှာတအားကျဉ်ကြောက်နေတာတထေးတွေအကုန်လုံးတိုင်ပိုက်တာတော့ဗောဘယ်မှမပေးထွက်မပေးလာပါတဲ့ဖောင်းတွေကိုလည်းအကုန်တိုင
်ဖျားသုံးစုကနေတဆင့်လူအုပ်စုတွေနဲ့လာကြတဲ့အခါမှာလူပွဲသားတွေကသူတို့တွေကိုကားတွေထဲမှာဖွက်ပြီးတော့တဲဆောင်လာပုံကိုလည်းလွတ်မြောက်လာသူတူကပြောပြပါတယ
်ခုခုပလင်းလေအဲ့ဒီခြေနဲ့ပလင်းကားလေဖျားတို့စီစင်းနေဒါမှအလွတ်ပါပလင်းနဲ့ပါတဲ့သူအကြီးရောပါတော့ကတဲ့နာကာမအပြည့်ဗျာကာကောင်ရဲ့ဒီဘက်နည်းနည်းကြော်လာဆက်အမှခန်းတစ်ခန်းတော့အိတ်ခန်းကသူ10ယောက်12ယောက်ထားလို့ရတယ်အတက်စီကတော့ကြက်တယ်ဗျအန်နဲ့လူရတာအန်ကြတယ်မူနဲ့လူကြတယ်မူကြဒါမှသူကကျွန်တော်တို့ရဲ့မတရားနာခေါင်းပေါ်မှာပန်ငါထားလာပြီးတယ်အဲ့ဒီအခန်းကိုအကုန်လုံးဖြတ်ပြီးရှာမှတွေးလာတယ
်အလို့ရှင်တတိလင်မယား2ဦးနဲ့မြမပွဲစား3ဦးကိုတော့ဖမ်းဆီးရမိခဲ့တယ်လို့ဆိုပါတယ်မြန်မာနိုင်ငံသား26ဦးနဲ့အတူလာအိုနိုင်ငံသား24ဦးလည်းလွတ်မြောက်လာတယ်လို့ဆိုပါရယ်ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ကတော့2013ခုနှစ်အတွင်းမှာလူကုန်ကူးခံရတဲ့အမှုပေါင်း39မှုတဲကလူပေါင်း258ယောက်ကိုကယ်တင်နိုင်ခဲ့ပြီဖြစ်ကြောင်းပြောပြခဲ့ပါရယ်ရှင်